နိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုတို့နဲ့ထောင်ဒဏ်20ချမှတ်ခံထားရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ရဲ့အထူးအယူခံဝင်ခွင့်လျှောက်လှည့်ချက်ကိုပြည်ထောင်စုတရားလွှတ်တော်ကဒီကနေ့ပယ်ချခဲ့ပါတယ်။အခုလိုအထူးအယူခံပယ်ချခံရတဲ့အပေါ်မှာသုံးသက်ချက်အမြင်တချို့ကို VOA သတင်းတောက်ကိုသက်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ရဲ့နောက်ဆုံးအထူးအယူခံဝင်ခွင့်လျှောက်လေးချက်ကိုပြည်ထောင်စုတရားလွှတ်တော်ကဒီကနေ့ပေးချလိုက်တာဟာမြန်မာနိုင်ငံသားတယောက်အနေနဲ့ကြီးလေတဲ့ထိခိုက်နစ်နာမှုတစ်ခုဖြစ်တယ်လို့စာရေးဆရာဝင်းဟင်အောင်မှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်းနေတော်အေနုစင်ကပြောပါတယ်
။ပယ်ချလိုက်တဲ့ကိစ္စဟာရှင်းမူလာယုံရဲ့ဆုံးဖြတ်ချက်တစ်ခုဟာမှန်တယ်မှားတယ်ဆိုတာကိုအယူခံပြင်ဆင်ခြင်းတွေကိုဥပဒေကဘလောက်ပဲပြတ်တမ်းတော့ညာလဲဒီတရားခံတွေဟာအပြည့်အဝမင်းဟရှိနိုင်ရဲ့ဘူး6တာ6ခွင့်ရှိခဲ့တယ်6တာချက်နဲ့ပတ်သက်ပြီးတော့မူလာရုံးရဲ့အမှုဘဲမှာဒီ6တာချက်တွေအတိုင်းနော်အကြောင်းရှင်းတာတစ်ခုတည်းကို3ခုဆွဲခွင့်ရှိသလားမြန်မာနိုင်ငံရဲ့ဒီဥပဒေကနော်နှစ်ခုနဲ့အပြစ်ပေးခွင့်ကရှိသလားဒါတွေကိုအစီအမံဆုံးရုံးတရုံးရဲ့နော်သုံးသက်ရှင်းစစ်ဆုံးချက်ခွင့်ကိုတော့မရရှိခဲ့တာဟာဖြစ်ဒီနိုင်ငံရဲ့နိုင်ငံသားတယောက်အနေနဲ့ကြီးလေတဲ့ခိခိုင်နေတော်မူလို့ကျွန်မတို့ကျင်ပါတယ်
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ဟာပြီးခဲ့တဲ့2018ခုနှစ်ဇန်နဝါရီလကရတတော်မျိုးနယ်မှာပြုလုပ်တဲ့ရခိုင်ပြည်အရှုပ်ရှာအာဏာကျဆင်းတဲ့အခမ်းအနားမှာတက်ရောက်ဟောပြောခဲ့ကြတာပါ။အဲ့ဒီဟောပြောပွဲအတွင်းသူတို့နှစ်ဦးရဲ့ပြောဆိုချက်တွေဟာနိုင်ငံတော်ကြေညိုပြည့်စုံမှုနိုင်ငံတော်ပုံကံမှုပုံမှန်တွေနဲ့ညီဆွန်းတယ်လို့ပြောပြီးစစ်တေခရိုင်ဒုတိယခရိုင်အုပ်ချုပ်ရေးမှုဦးခင်မောင်ဦးကတရားလိုပြုလုပ်ပြီး2018ခုနှစ်ဇန်နဝါရီလ18ရက်နေ့ကတရားစွဲဆိုခဲ့တာလေးဖြစ်ပါတယ်ပြည်ထောင်စု2019မတ်လ19ရက်နေ့မှာတော့စစ်တွေခရိုင်တရားရုံးကသူတို့နှစ်ဦးကိုနိုင်ငံတော်ကြေညိုပြည့်စုံမှုပုံမှန် 905 ခါခွဲအတွက်ထောင်ဒဏ်2နှစ်စီနဲ့နိုင်ငံတော်ပုံကံမှုပုံမှန် 1 နှစ်နဲ့အတွက်ထောင်ဒဏ်2နှစ်စီတရားကြားခံစေရန်အမိန့်ရမှတ်ခဲ့တာလည်းဖြစ်ပါတယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းအောင်တို့ရဲ့ရှင်းနေတဲ့ကဒီဇင်ဘာလ10ရက်နေ့မှာအထူးယူခံဝင်ခဲ့ပေမဲ့အခုပေချခံခဲ့ရတာပါဒါဟာစစ်တပ်ကဆွေးဆိုတဲ့အမှုကိုတရားရုံးကမထည့်ရေးမကန်ရေးဖြစ်တယ်လို့မြန်မာနိုင်ငံရှင်းနေများအသင်းကွန်ရက်ကတရားလွှတ်တော်ရှင်းနေဦးကြည်မင်းကပြောပါတယ
်။တရားရုံးကတော့မလုပ်ရဘူးမထည့်ရဘူးเนาะတရားရုံးကစစ်တပ်ကဆွေးတဲ့အမှုတွေကတရားရုံးကမထည့်ရဘူးเนาะမထည့်ရဘူးတရားရုံးကအဲတရားရုံးကအဲ့တော့လူအထူးလူကတော့ပယ်မှာပဲเนาะအမေလို့လူကြီးကျင်းတာကိုသူတို့ပြောလိမ့်နေပါတယ်တိုင်းပြည်ရဲ့အခြေအနေကเนาะအဲအဲ့ဒါတော့မထည့်ရဘူးမထည့်ရဘူးเนาะအဲ့ဒါကတော့ချက်ကျင်လာရင်ချက်မှာပဲကိုတို့တော့ငါးငါးကြတယ်ဒီလိုဆောက်အခြေခံဥပဒေထောက်ပံမှုပြောတာတော့ပါပဲငါဟာကနေစစ်တပ်ကပြုသေးတာပဲနော်ဒီမှာကသူတို့လက်နဲ့ရှိတယ်အာဏာရှိတယ်ဒါလို့လုပ်ချင်အောင်လုပ်လို့ရတယ်ဆိုတဲ့ခေအဲ့လိုမကုန်သေးဘူးအဲ့ဒါနော်အဲ့ဒါတော့မလို့နော
်ဒေါက်တာအေးမောင်နေစာရေးဆရာဝင်းဟောင်တို့ဟာနိုင်ငံတော်ပုံကံမှုများကိုသူကိုယ်တိုင်လက်နက်ကန်ခဲ့တာမဟုတ်တာကြောင့်အခုလိုအမိန့်ရှမှတ်လိုက်တာဟာမတရားဘူးလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ်
အမေတော့ဒီဒေါက်တာအေးမောင်ထောက်ချတယ်ဆိုကြတဲ့ကဟိုကျွန်တော်တို့အမြင်ကတော့လုံးဝမတရားဘူးလို့မြင်တယ်။ဘာကြောင့်ဆိုတော့သူကနိုင်ငံတော်ပုံကံမှုနဲ့ဆွေးတဲ့ကနိုင်ငံတော်ပုံကံမှုမြောက်နေအောင်သူကသူကိုယ်တည်းလက်နဲ့ခြင်တာလေးလက်နဲ့ကိုသူဆွေးရမိတာလည်းမရှိဘူး။မိုက်ခရိုဖုန်းနဲ့စာပေဖို့ပြောခွင့်တခုကပြောလို့နိုင်ငံတော်ပုံကံမှုမြောက်တယ်ဆိုတော့ဘယ်လိုလုပ်ပြီးတရားမလဲ။ဘယ်သူပဲစဉ်းစားစားမတရားဘူးလို့ပဲကျွန်တော်ကတော့မြင်တယ်။
ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ကိုအခုလိုထောင်တိုင်းနှစ်ရှည်ရှာမှတ်လိုက်တာနဲ့ပတ်သက်ပြီးအယူခံစဉ်းစားဝင်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒီလိုပြစ်ဒဏ်ဟာပြစ်မှုနဲ့ပြစ်ဒဏ်မမျှတဘူးလို့ဝေဖန်မှုတွေရှိသလိုတိမမှုတွေကိုပိုဆိုးအောင်လုပ်ရရောက်တယ်လို့တုံ့တပြောဆိုမှုတွေလည်းရှိနေပါတယ်